ဆီယနာတေမူကန့်ဝတ်ဆန္ဒပြပွဲတွေဒီကနေ့မှလည်းဆက်ရှိနေပါတယ်ဒီကနေ့ဟာကစုံလာပြည်နယ်ဗုဒ္ဓဘာသာဒလိထုံတန်းတွေအရညောင်ရီသွန်းပွဲတော်ကျင်းပတဲ့နေ့ဖြစ်တာကြောင့်ဒီကနေ့မှမြန်မာပြည်သူတွေကညောင်ရီသွန်းရင်ဆီယနာရှင်စန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ
ဒီကနေ့ကြာရောက်တဲ့ကစုံလာပြည်နယ်မှာတော့ဗုဒ္ဓဘာသာဒလိထုံတန်းဆင်လာအရာဖျားကျောင်းငန်ဒီမှာညောင်ရီသွန်းပွဲတော်တွေကျင်းပကြလေးရှိပါတယ်ဒါပေမဲ့ဒီကနေ့မြန်မာနိုင်ငံမှာတော့ဆီယနာတင်ထားတဲ့အချိန်ဖြစ်လို့ဖျားရီပေါ်မှာညောင်ရီသွန်းဆူတောင်းတဲ့သူတွေကအရင်နှစ်တွေကလိုတိတ်မတွေ့ရပါဘူး။လမ်းမတွေပေါ်မှာတော့ဆီယနာသိမ်းမှုစန့်ကျင်ကန့်ကွက်တဲ့ညောင်ရီသွန်းတပိတ်တွေဆင်နွှဲကြပါတယ်။ရန်ကုန်မြို့မြောက်ကလာပါမြို့နယ်မှာရန်ကုန်ကမြို့နယ်ပေါင်းစုံဆန္ဒပြစစ်ကြောင်းနဲ့ရန်ကုန်တပိတ်စစ်ကြောင်းကြီးတချို့ပူးပေါင်းပြီးတော့အင်အား100ကျော်လောက်ချီတက်ဆန္ဒပြခဲ့ကြပါတယ်။ဒါပေမဲ့စစ်ကောင်စီတပ်တွေကဖြိုခွဲခဲ့တဲ့အတွက်ဆန္ဒပြသူ3ဦးထပ်မင်းဖမ်းဆီးခံခဲ့ရပါတယ်
။ညောင်ရီဦးတပိတ်အောင်သမိတ်ဆိုပြီးလက်ခွဲတိုင်းဒီဒီကဟောညောင်ရီဦးနဲ့ဒီလိုတပိတ်ကစိုက်ပြီးတော့ရိတ်ထွက်ကြတာရှိပါလေ။နောက်တော့တပိတ်ကြီးကမဆိုတော့နောက်ကလာတယ်မှာအားရုံတပိတ်ကြီးလုပ်တယ်ပေါ့နော်။အဲ့တပိတ်ကြီးကဖြုတ်ခွဲခံခဲ့ရတယ်။တပိတ်ကပြီးအိမ်ကြောက်သူ့လွန်ခံလိုက်ရတယ်။သူ့လွန်ခံလိုက်ပြီးမှသူအဖမ်းခံရတာ3-4ရောက်တော့ပါသွားတယ်။
စရုပ်ချုပ်ရေးကြေညာထားတဲ့လှိုင်းတာယာနဲ့တကုံမြို့တင်မြောက်ပိုင်းမြို့နယ်တွေမှာလည်းပျောက်ကြားတပိတ်ဆင်းနီတပိတ်တွေလုခဲ့ကြပါဗျ။မန္တလေးတိုင်းစင့်ကိုင်မြို့နယ်တွေကပလိမ့်မြို့မှာလည်းလူဝင်အား100လောက်ကညောင်ရီသွန်းပွဲတော်ပြုလုပ်ပြီးခြိတက်လှဲ့လဲဆန္ဒပြခဲ့ကြပါဗျ။ရှေးခေတ်နန်းတွင်ဝစ်စုံအစဉ်တစားတွေဝစ်ဆင်ထားတဲ့ဝင်းမင်းကနေဦးဆောင်ပြီးအဝီစီးမှာကြာနေတဲ့ခွေးနဲ့ကြီးတကောင်ငရဲပြည်ကနေထွက်ပြေးလွတ်မြောက်လာလို့တိုင်းသူပြည်သားများသတိထားကြပါဆိုပြီးဝင်းမင်းကရှေ့ကနေရွတ်ဆိုပြီးအနောက်ကမောင်းထူပြီးတော့ဆန္ဒပြခဲ့ကြတာပ
ါဝီစီမှာရှာနေပေါ့ဖော်လက်ကင်ထုတ်ခွေးနဲ့ကြီးတကောင်ဟာဆိုရင်မညီမအင်မတန်မစူပူတောင်းနေနေပါလေခင်ဗျာ
နောက်ကလိုက်ပြီးတော့ခြိတက်ကြသူတွေကလည်းညောင်ရီအိုးကိုခေါင်းပေါ်မှာရွက်လက်သုံးချောင်းထောင်ပြီးတော့ဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါတယ
်ဝင်ကြီးနဲ့ပေါ့မောင်းနေရကျွန်တော်ရှေ့သုံးအောင်ထွက်တယ်ပေါ့ရှေ့သုံးအောင်ထွက်ပြီးအဲ့နောက်မှာကျွန်တော်ဘောင်ရီသွန်းမဲ့ပန်းဦးကြီးကန်ရတယ်လေအဲ့မှာကျွန်တော်ကလည်းဟိုလက်သုံးချောင်းထောင်လဲဟိုတခြားကျွေးကြော်တာတော့မပါဘူ
းမန္တလေးတိုင်းနဲ့ကပဲမြင်းညံမြို့မှာတော့လုံခြုံရေးတင်းကျပ်ထားတဲ့အတွက်ဒီကနေ့မှာတော့ကျွေးကြော်တဲ့နေရှိော်ပြီးခြိတက်ဆန္ဒပြတာမျိုးမလုပ်နိုင်ခဲ့ပေမဲ့ကစုံလာပြည်နယ်အထိမှန်ညောင်ရီသွန်းတပိတ်တွေကိုရက်ကွက်အလိုက်လမ်းအလိုက်လျှက်တပြက်လုပ်နိုင်ခဲ့ကြတယ်လို့ဒေသခံကပြောပြပါတယ်မြင်းကျန်လေနည
်းနည်းပေါ့နော်ခက်ခဲတယ်ပြောရမယ်ပေါ့နော်ဟိုအဲ့လူကြီးစုကအရန်ခက်ခဲတဲ့အချင်းတွေကဟိုခိုနီကိုဟန်နေပေါ့နော်ရက်ွက်အလိုက်နေရာအလိုက်ပြင်းပြင်းအလိုက်သူ့အတူတူလေးပေါ့နော်ခြေတဲ့တိတ်မလုပ်ဘူးအဲဘာကပကြောင်းသားကြီးကနော်ဟိုဟာဒီတိုင်းဟိုဟာလက်ဖိတ်ဆိုင်တပိတ်ပုံစံမျိုးအဲအဲ့လိုတပိတ်လုပ်တယ်ညောင်ရင်သွင်းတပိတ်လုပ်တယ်အိမ်သွင်းတပိတ်လုပ်တယ်အဲ့လိုတပိတ်ကြတော့နေ့တူကတော့ရှိကြတယ်ဒီတော့ကဒီနေ့တော့အညာရီသွန်းတပိတ်တော့အများဆုံးလောက်ကြရဲပြည့်ကြော်တာတော့မပါဘူ
းမုံရွာနဲ့ဘူးတလီမျိုးတွေဘက်မှာတော့ညောင်ရီသွန်းတပိတ်တွေလောက်ခဲ့ကြပါတယ်နေ့စဉ်ဆန္ဒပြနေတဲ့ဖားကန်ဒဝဲလောင်းလုံးနဲ့နောက်မန္တလေးမျိုးတွေမှာလည်းလုံခြုံရေးတင်းကျပ်ထားတဲ့ဂျာကပဲအစင်လာမပြတ်အာနာရှင်ဆက်ကျင်ကြောင်းတပိတ်စစ်ကြောင်းတွေထွက်ပြီးဆန္ဒပြကြပါတယ်ကလေးမုံရွာမြိုင်ကြောင်မဲညောင်ဦးဒဇယ်နဲ့နန်းခမ်းမျိုးတွေမှာလည်းဆိုင်ကယ်တပိတ်ပျောက်ကြားတပိတ်တွေဆက်ပြီးတော့လောက်ကြပါတယ်ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့မှာလည်းဒီကနေ့မိုးသီးထန်တဲ့ကြားကပဲမြို့လုံးကျွတ်ဆရာနာရှင်စန့်ကြီးထွက်ဆန္ဒပြကြပါတယ်။ရှမ်းကချင်ပလောင်စတဲ့တိုင်းရင်းသားပေါင်းစုံညီညွတ်မှုကိုပြသတဲ့အနေနဲ့တိုင်းရင်းသားထိမ့်မတ်အလံတွေကိုကင်ဆောင်ပြီးတော့လူရ300ကျော်လောက်လှည့်လည်ချီတက်ဆန္ဒပြခဲ့ကြတာပါ။စစ်ကောင်စီဘက်ကစာတင်ကြောင်းတွေပြန်ဖွင့်ဖို့ကြိုးစားနေချိန်မှာပဲစာတင်ကြောင်းတချို့မီးလောင်တာစာတင်ကြောင်းတွေအနီးမှာဘုံကွဲတာအပါအဝင်စာတင်ကြောင်းရဲ့နေရန်တွေမှာစစ်ကြုံပညာရေးအလို့မရှိကြောင်းရေးသားဆန္ဒပြကြတဲ့စေးနီတပိတ်တွေနဲ့လည်းစန့်ကျင်ဆန္ဒပြကြပါတယ်ရှင်
။မဆုမွန်ပြောပြပေးခဲ့တာပါခင်ဗျာ။